မြန်မာနိုင်ငံရန်ကုန်မြို့မှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့လို့ပျက်စီးထိခိုက်မှုတွေရှိခဲ့ပေမဲ့တေချေတာမျိုးမရှိခဲ့ဘူးလို့သိရပါတယ်။အခုဖြစ်ပွားခဲ့တဲ့ပောက်ကွဲမှုဟာမြန်မာစစ်အစိုးရကြောတောင်နောက်ခံပေးထားတဲ့လူမှုရေးအသင်းအဖွဲ့တစ်ခုဖြစ်တဲ့ကြန့်ခိုင်ဖွံ့ဖြိုးရေးရုံးမှဖြစ်ပွားခဲ့တာပါ။ဒါနဲ့ပတ်သက်လို့စုံစမ်းထားသမျှပြောပြပါအောင်ကိုအောင်လွင်ဦးရေ
။ဟုတ်ကဲ့ခင်ဗျာ။ရန်ကုန်တိုင်းရွှေပြည်သာမြို့နယ်တွေကကြန့်ခိုင်ဖွံ့ဖြိုးရေးရုံးတရုံးမှပောက်ကွဲမှုဖြစ်ခဲ့လို့အဆောက်အဦမှပျက်စီးမှုတချို့ဖြစ်သွားခဲ့ပေမဲ့လူတွေထိခိုက်တာတေချေတာမျိုးတော့မကြားသေးပါဘူး။ခုနောက်ဆုံးပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်အာဏာပိုင်တွေရောက်ရှိလာပြီးတော့လူညုံရေးအဆောင်ချက်တွေချထားတယ်လို့လည်းသိရပါတယ်။ဒီမနေ့စောပိုင်းကဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့အခင်းဖြစ်တဲ့နေရာကိုရောက်သွားတဲ့မျက်မြင်သက်သေတယောက်ပြောပြတာကတော့
ကျွန်တော် actually ကြီး6လ9ရက်ကွက်တောင်းလမ်းမှာရှိရလေ။မြို့နယ်မဲကော်မရှင်ရဲ့လက်ဆောင်တို့ကစက္ကန့်ရေးရုံးမှာပောက်တဲ့ချိန်ကဘုံပောက်တဲ့ချိန်က6000ကျော်တော့ရှိတယ်။အောက်ထပ်မှာပေါက်တာလေ။သူကပျက်စီးမှုတော့အများကြီးသူကလူတွေရမရှိဘူး။ဘာလို့လဲဆိုတော့အဲ့ဒီချိန်မှာလူတွေကသူ့ရှိမှာကားတိုင်းမှုပုတ်ပြတယ်။အဲ့ကားတိုင်းမှုအခုမှတို့ကတွားပြီးတော့အကုန်ထွက်ကြည့်နေကြတယ်။ဒီရဲ့ချိန်မှာအထဲမှာပေါက်သွားတာပေါ့။အခုလက်ရှိချိန်လေးကတော့လုံလုံရဲ့ရန်နေကြတာတော့ဘူးမလိုက်တဲ့တွားလို့မရတော့ဘူး။
ပောက်ကွဲမှုဖြစ်ခဲ့တဲ့နေရာကိုရောက်သွားခဲ့တဲ့ရန်ကုန်မြို့ကမျက်မြင်သက်သေတယောက်ဖြစ်ပါတယ်။အခုပောက်ကွဲမှုဖြစ်ခဲ့တဲ့နေရာဟာမြန်မာစစ်ဆိုးရကြီးကဗိုလ်ချုပ်မှုကြီးတန်းရွှေကိုတိုင်းနိုင်ငံကအဖြစ်ဦးစီးဦးဆောင်လောက်ကန်နေတဲ့ကြန့်ခိုင်ဖွံ့ဖြိုးရေးအသင်းရဲ့ရုံးခွဲတစ်ခုလည်းဖြစ်ပါတယ်။ကြန့်ခိုင်ဖွံ့ဖြိုးရေးအသင်းဝင်တွေဟာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကို2003ခုနှစ်တုန်းကစကိုင်းတိုင်းတပည့်ရင်းမြို့မှာအကြမ်းဖက်တိုက်ခိုက်စဉ်ကပါဝင်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ဘူးလို့အတိုက်ခံနိုင်ငံရေးအင်အားစုတွေကိုနှောက်ယှက်ဟန်တားမှုတွေမှာပါဝင်ပတ်သက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေလည်းရှိနေတာကြောင့်မနှမြို့သူတွေကလည်းရှိနေတာပါဒါပေမဲ့လို့အခုဖြစ်ခဲ့တဲ့ပောက်ကွဲမှုဟာတစုံတစ်ယောက်ကရည်ရွယ်ချက်နဲ့တိုက်ခတ်ခဲ့တာဟုတ်မဟုတ်ဆိုတာကတော့အခုအချိန်နဲ့ရှင်းရှင်းလင်းလင်းတော့မရှိသေးပါဘူးဘသူကမှလည်းသူတို့လက်ချက်ဖြစ်တယ်ဆိုတာမျိုးထုတ်ပေါ်ပြောဆိုတာမျိုးမရှိပါဘူးပောက်ကွဲမှုဖြစ်တဲ့ရွှေပြည်သာမြို့ကရဲတပ်ဖွဲ့ကိုမင်းမြန်ကြည့်တဲ့အခါမှာလည်းစုံစမ်းစစ်ဆေးမှုတွေလုပ်နေသေးပါလို့ဆိုရတယ်
ဘုံဘောတာတော့ဒီတယ်ဗျာရောရအောင်ကျွန်တော်တို့ဟာသတင်းစာနာအကုန်လုံးကျွန်တော်တို့မတိသေးပါဘူးခင်ဗျာအတံမင်းထွက်တာပါခင်ဗျာအဲဟာတိုင်းဖွဲ့စီဆင်းပြီးဆင်းနေနေပါတယ်တည်ငြိမ်နေပါတယ်ဘာမှမဖြစ်ပါဘူ
းဒေသခံရဲတပ်ဖွဲ့ကဖြစ်ကြားသွားခဲ့တာပါမြန်မာနိုင်ငံရန်ကုန်မြို့မှာနောက်ဆုံးအချိန်ပောက်ကွဲမှုဖြစ်ပွားခဲ့ဘူးတာကတော့ပြီးခဲ့ဧပြီလတည်းတုန်းကပါအဲ့ဒီတုန်းကတော့ရပ်ထားတဲ့ဘတ်စကားနှစ်စီးပေါ်မှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးတော့အဲ့ဒီတုန်းကလည်းလူတွေထိရသေးချီတာမျိုးတော့မရှိခဲ့ပါဘူးမြန်မာစစ်ဆေးရအာဏာပိုင်တွေကတော့ဒီလိုဖြစ်ရတဲ့ပေါ်ပေါက်တဲ့အခါတွေမှာအတိုက်ခံအင်အားစုတွေရဲ့အကြမ်းဖက်လုပ်ရအဖြစ်ဆွဆွဲလေးရှိပေမဲ့ဒါတွေဟာအများအပြားအထောက်အထားခိုင်လုံမှုမရှိတဲ့ဆွဆွဲချက်တွေဆိုပြီးဝေဖန်တာတွေကလည်းရှိပါတယ်ခင်ဗျာ